ဆာဗီအာရေဗျနိုင်ငံမက္ကာမြို့ကအကြီးဆုံးပြည်ချောင်းကြီးကိုအကျဉ်းသက်တက်ခတ်ဖို့ကြံစီမှုကိုကျွတ်တင်ဟန်တားနိုင်ခဲ့ပြီးတက်ခတ်ဖို့ကြံစီသူကိုလည်းနေမှာစီးနှင်းဖမ်းဆီးချိန်မှာအတိဖမ်းဆီးမိကြောင်းရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဆာဗီနိုင်ငံမှာရုံးပြင်တန်းကြားမှာထုတ်လွှင့်ပြသခဲ့တဲ့ဗီဒီယိုထဲမှာတော့အတိကံဘုံကွက်သမားနေထိုင်ရာတုံးထွက်တဲ့ဆာဗီကိုရဲတွေဝင်ရောက်စီးနှင်းချက်ပေါ်နေတဲ့ပုံလေးကိုတွေ့ရပါတယ်။ဘုံကွက်သူကိုကြံစီသူနဲ့အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အတိကံပောက်ခွဲခဲ့တဲ့အတွက်အဆောက်အဦပြိုကျဖြစ်စီခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ပောက်ခွဲမှုအတွင်းအတိကံဘုံကွက်သူတူတာတည်ဆောင်းခဲ့ပြီးရဲတပ်ဖွဲ့ဝင်9ဦးနဲ့အရသာချက်ောက်ဒဏ်ရာရရှိခဲ့ကြောင်းလည်းစော်ရီပြည်ထောင်စုဝန်ကြီးဌာနကပြောဆိုထားပါတယ်။ဘုံကွက်တက်ခတ်ကိုကြံစီမှုနဲ့ဆက်လက်ပြီးအမျိုးသမီးတူပါဝင်လူ9ဦးကိုဖမ်းဆီးထားကြောင်းလည်းပြည်ထောင်စုဝန်ကြီးဌာနကပြောဆိုခဲ့တာပါ။တက္ကသိုလ်ကျန်းစီမှုကဘယ်ဖွဲ့စည်းနဲ့ဆက်လွယ်နေသလဲဆိုတော့တိတိကျကျမပြောပါဘူး။အစ္စတန်ဘာသာဝင်တွေအထောက်အပံ့ထားရမက္ကာမြို့ကဗလီချောင်းကိုတက္ကသိုလ်ကျန်းစီမှုတွေအီရန်နိုင်ငံနဲ့လုံလုံမာရှိတဲ့ဆက်ဆူလာဖွဲ့တွေကလည်းပြစ်တင်ရှုတ်ချလိုက်ကြပါတယ်။ချန်ပတ်ဝါရာဟာနေရာကမှာပြက်နှက်လာပြီးကမ္ဘာတစ်ဝန်းပုံမှုကြီးထွားလာနေကြောင်းလည်းအီရန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရသူဘရန်ကာစမီကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်။